ရှေ့ပြောင်းကလေးငယ်တွေရဲ့တင်ကြားရေးစင်တာတွေပိတ်သိမ်းလိုက်တာပေါ်ဆိုရင်ပူပန်ကြောင်းထိုင်းပြည်အရေးဝန်ကြီးဌာနအနေနဲ့ဒီကိစ္စကိုပြန်လည်သုံးသပ်ပေးစေလိုကြောင်းစက်တင်ဘာလ10ရက်နေ့မှာထိုင်းနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ VOA သတင်းတောက်မအေးမှာကဒီသတင်းကိုခုလိုပေးပို့ထားပါတယ်
။ဆူရထာနီခရိုင်ဘန်ကောမြို့နယ်ထဲမှာဖွင့်ထားတဲ့ရွှေပြောင်းကလေးငယ်များရဲ့မြစ်တာရိတ်တင်ကြားရေးစင်တာကိုဆူရထာနီခရိုင်ပညာရေးဌာနကနေစက်တင်ဘာလ4ရက်နေ့မှာပိတ်သိမ်းလိုက်တဲ့အတွက်ရှေ့ပြောင်းကလေးငယ်အများအပြားရဲ့ပညာရေးအခွင့်အလမ်းများဆိုးရှုံးနေရကြောင်းဒီအတွက်ထိုင်းနိုင်ငံရဲ့အမျိုးသားလူ့အခွင့်အရေးကော်မရှင် NHRC ဟာဒီအခြေအနေအပေါ်မှာစိုးရိမ်ပူပန်မှုဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအမှုဆောင်ညွှန်ကြားရေးမှူးဦးထူးချစ်ကအခုလိုပြောပြပါတယ
်။ဒီကတော့ကျွန်တော်တို့ဒီလူ့အခွင့်အရေးကော်မရှင်ကအဲ့ကျွန်တော်တို့ပညာရေးဝန်ကြီးကိုအဲ့ဒီအကြောင်းကြီးပိတ်ခိုင်းတာနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့သုံးသပ်ဖို့ပေါ့အဲ့ဒါသူတို့အနေနဲ့ထိုင်းဆိုးအနေနဲ့ကလေးအခွင့်အရေးပေါ့နော်ဒီကုလသမဂ္ဂကလေးအခွင့်အရေးဆိုင်ရာစာချုပ်တွေလည်းထိုးထားတယ်အကြောင်းမလို့အဲ့ကလေးနောက်တစ်ခုကသူတို့ရဲ့ပညာရေးဒီအလုံးတွဲဖြစ်ရမယ်ဆိုတဲ့ policy ရှိတယ်အဲ့ဒါတွေကကျွန်တော်တို့ဘယ်ကလေးပဲဖြစ်ဖြစ်ထိုင်းနိုင်ငံထဲမှာရှိနေတယ်ဆိုလို့ရှိရင်တရားဝင်နေဖြစ်ဖြစ်တရားမဝင်နေတခြားကလေးတွေပေါ့ထိုင်းကလေးတွေအခွင့်အရေးတန်းတူပညာသင်ခွင့်ရှိတယ်ဆိုတဲ့ဟာတွေသူတို့ရေးထားတယ်နောက်တစ်ခုကဒီကလေးတွေကိုကျွန်တော်တို့15နှစ်ကျွန်တော်တို့ဒါပညာသင်ခွင့်ရှိရမယ်ဆိုတဲ့ဟာတွေသူတို့ရေးထားတယ
်ဒီလိုအကြောင်းတွေပိတ်တာကကလေးငယ်တွေအတွက်အခွင့်အရေးဆုံးရှုံးကြောင်းလူ့အခွင့်အရေးကော်မရှင်နဲ့နိုင်ငံရေးပါတီဖြစ်တဲ့ပြည်သူ့ပါတီကလည်းထောက်ပြခဲ့ပါတယ်ဒီအခြေအနေပေါ်မှာထိုင်းပညာရေးဝန်ကြီးဌာနဘက်ကလည်းထိုင်းဥပဒေတိုင်းလှုပ်ဆောင်တာမျိုးအဖြစ်ပြန်လည်ရှင်းလင်းခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ
်လို့ပေါ့လူ့အခွင့်အရေးကော်မရှင်နေတဲ့ဟောကျန်တဲ့ကျွန်တော်တို့ဒီနိုင်ငံရေးပါတီတွေရဲ့ထောက်ပြချက်ပေါ့နော်ဒါကျွန်တော်တို့ကလေးခွင့်ရေးတွေနဲ့ထိုင်းနိုင်ငံရဲ့ Education for All Policy ကိုထိခိုက်တယ်။ဒါကြောင့်မလို့ပြန်လည်စီစစ်ပါ review လုပ်ပါဆိုပြီးတော့သူတို့ကအဲ့နှစ်ဖွဲ့လုံးကအဲ့လိုဒီဇိုင်းဝင်ရေးဌာနကိုတောင်းဆိုထားတယ်။ဆိုတော့အခုကသူတို့ကပြန်ရှင်းပြလာပြီ။ Okay ။အဲ့ကျွန်တော်တို့ရှေ့ကဆက်ဆံမှဆိုပြီးတော့စာပင်လို့မရဘူး။သူတို့ရဲ့ဒီလုပ်ပိုင်ခွင့်အလုပ်လုပ်ပိုင်ခွင့်လက်မှတ်တွေပါကရေးထားတဲ့အလုပ်ကံအမျိုးအစားနဲ့ကျွန်တော်တို့စာပင်လမ်းတွေကတခြားစီဖြစ်နေ။ဆိုတော့အဲ့ကြောင့်မလို့အဲ့ကိစ္စတွေပါသူတို့ထောက်ပြလာတယ်။သူကဝတ်ပါမယ်ဆိုစီစစ်တာတွေဖြစ်လာတယ်။သူတို့ဆိုလိုချင်တာကတော့ဟုတ်ကလေးတွေရဲ့ပညာရေးကြောင့်မဟုတ်ဘူးကျန်တဲ့ကျွန်တော်တို့ထိုင်းဥပဒေချိုးဖောက်မှုတော့ဖြစ်တယ်ဆိုတော့ပုံစံမျိုးတွေနဲ့ဖြည့်ရှင်းနေတာမျိုးတွေကျွန်တော်ပြရတယ်သူက
အခုဆိုရင်တက်ခရိုင်တစ်ခုထဲမှာရင်ကျောင်းပေါင်း63ကျောင်းရှိပြီးကျောင်းသားကျောင်းသူပေါင်း 18,000 ကျော်ပညာသင်ကြားနေကြတယ်လို့ထိုင်းတောင်ပိုင်းမှာလည်းမြစ်တာရိတ်စာသင်ကြားရေးစင်တာပါဝင်ပညာရေးစင်တာပေါင်း50ထဲမှနေရှိနေတာပါစာသင်ကြားရေးစင်တာများပိတ်သိမ်းလိုက်ခြင်းဟာထိုင်းနိုင်ငံအနေနဲ့နိုင်ငံတကာဝတ်တရားများနဲ့အာမခံချက်များကိုချိုးဖောက်ရာရောက်စေနိုင်တယ်လို့လည်းလူ့အခွင့်အရေးကော်မရှင်ကပြောဆိုထားပါတယ်။ထိုင်းနိုင်ငံအစိုးရနဲ့ပညာရေးဝန်ကြီးဌာနအနေနဲ့ဒီကလေးငယ်များကိုစင်စက်မပြတ်ပညာသင်ကြားခွင့်ရရှိစေဖို့လမ်းစဉ်များစီမံဆောင်ရွက်သင့်ကြောင်းထိုင်းလူ့အခွင့်အရေးကော်မရှင်ကထောက်ပြထားပါတယ်ရှင်။